နောက်ဆက်ပြီးငွေစိတ်ကြွဆေးကုန်ကူမှုငွေမဲကိုငွေပြူလုံးမှုနဲ့ပတ်သက်ပြီးတော့မြန်မာမျိုးသမီးတူကိုထိုင်းနိုင်ငံပြည်မှုဆိုင်ရာတရားရုံးကပေးတံချမှတ်လိုက်ကြောင်းဇန်နဝါရီလ25ရက်နေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်အသက်43နှစ်အရွယ်ဒေါ်မြင့်သိန်းအေးကိုမက်သဆရမင်းမွေးရစိတ်ကြွဆေးပိုင်ဆိုင်မှုရောင်းဝယ်မှုနဲ့ငွေမဲကိုငွေပြူလုံးမှုတွေအပါအဝင်တခြားဆွဲချက်တော်တော်များများမှာပြစ်မှုကျူးလွန်ကြောင်းထင်ရှားတဲ့အတွက်သူ့ကိုတေးတံအပြစ်ပေးဖို့တရားရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်ဒေါ်မြင့်သိန်းအေးဟာ2019ခုနှစ်မှာလာတော့ကဖမ်းဆီးခံရတာဖြစ်ပြီးမွေးရစေဝါနှိမ်နင်းရေးအဖွဲ့အရာရှိတွေကဘန်ကောက်မြို့မှာသူ့ရဲ့ကားကိုကြားဖြတ်တားဆီးပြီးတော့ဖမ်းဆီးခဲ့တာပါဒေါ်မြင့်သိန်းအေးကောင်းဆောင်တဲ့မွေးရစေဝါဂိုင်းတွေကိုစုံစမ်းစစ်ဆေးသူတွေကပြည်တွင်နဲ့ချီပြီးတော့နောက်ရောက်ခံနိုင်နေကြတာပါ။ဒေါ်မြင့်သိန်းကတော့ထိုင်းနိုင်ငံကိုစေဝါကုသမှုခံယူဖို့သူခီးထွက်လာတာဖြစ်ပြီးတော့ထိုင်းနိုင်ငံမှာအကြနိုင်ငံသားငွေလဲတဲ့လုပ်ငန်းကိုလုပ်ကိုင်နေသူဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ထိုင်းရဲ့တပ်ဖွဲ့ကတော့ဒေါ်မြင့်သိန်းဟာမက်တပ်ဖက်ကင်းမွေးရစိတ်ကြွဆေးကုန်ကူမှုကရတဲ့ငွေတွေကိုစီမံခံကွက်နေသူဖြစ်ပြီးမွေးရစေဝါဂိုင်းတစ်ခုမှာအဓိကအရေးပါသူဖြစ်တယ်လို့ယုံကြည်ထားပါတယ်။မွေးရစေဝါနှင်းနေရေးတပ်ဖွဲ့တွေကမွေးရစေဝါဝယ်ယူမဲ့သူတွေအဖြစ်ဟန်ဆောင်ပြီးတော့ချင်းမလိုင်ခရိုင်မဲဆိုင်မြို့ကမွေးရစေဝါဂိုင်းတစ်ခုကို2016ခုနှစ်မှာဝင်ရောက်စီးနင်းခဲ့ပါတယ်အဲ့ဒီစီးနင်းမှုပြီးကြတဲ့ကတော့မြင့်သိန်းအေးကိုထိုင်းအာဏာပိုင်တွေကလိုရှိနေတာပါမွေးရစေဝါဝယ်မဲ့သူတွေအဖြစ်ဟန်ဆောင်ထားတဲ့ထိုင်းမွေးရနှင်းနေရေးတပ်ဖွဲ့တွေဟာထိုင်းဘက်ငွေ 13.5 သန်းဘူးဝယ်ယူဖို့သဘောတူခဲ့ပြီးတော့မဲဆိုင်မြို့ကမြို့သမီးတူရဲ့နာမည်နဲ့ဖွင့်ထားတဲ့ဘန်စင်းတဲကိုငွေလဲထည့်ဖို့မွေးရစေဝါဂိုင်းကပြောပါလေမင်းစွာကုန်ကူရတဲ့ငွေတွေကိုရွှေရတနာဆိုင်နေတဲ့ဟိုတယ်လုပ်ငန်းတစ်ခုထိုင်းနိုင်ငံမှာနိုင်ငံခြားဖွင့်လှစ်ထားပြီးငွေမဲကိုငွေပြူပြအောင်လုပ်နေကြတာလို့ထိုင်းမူရင်းနေနေအဖွဲ့ကဆိုပါတယ်